ဆရာဦးစောတိခမရဒီအစိုးရနဲ့ဒီ Facebook ကုမ္ပဏီတို့ဒီမန္တလေးမှာဖြစ်ခဲ့တဲ့ပဋိပက္ခတွေနဲ့ဆက်နွယ်ပြီးတော့မှဒီဆွေးနွေးသဘောတူခဲ့တာရှိတယ်လို့သိရပါတယ်ဆိုတော့ဘယ်လိုသဘောတူညီချက်တွေလဲဆိုတာသိပြရစီခမရ
ကျွန်တော်တို့အဲ့မန္တလေးပဋိပက္ခစာဖြစ်တဲ့အချိန်မှာပေါ့အဲ့ Facebook က၃ရောက်ပေါ့နော် Washington DC Ireland Singapore ရဲ့နောက် Silicon Valley ကစင်ညာရှင်တွေ၄ရောက်ပေါ့အဲ့လိုမျိုးကျွန်တော်တို့conference phone ဆွေးနွေးရသဘောတူညီချက်ပေါ့နော်ရေတို့ရဲအလဲလက်ရဲနောက်ရေရှိရဲလှုပ်ဆောင်သွားမယ်ပူပေါင်းဆောင်မယ်ဆိုတဲ့ဟာလုပ်ငန်းတွေသုံးခုပေါ်ထွက်လာပါတယ်ထွက်လာတော့ရေတို့အဖြစ်ကျွန်တော်တို့မြန်မာနိုင်ငံက user တွေသုံးနေတဲ့ Facebook မှာသွေးထုတ်လုံးဆောင်မှုတွေကြောကြတော့ Facebook ရဲ့စီးနင်းစီးကမ်းမှုပေါင်းနဲ့လည်းအညီပေါ့လေစီးပစ်တာတွေနောက်ကန့်သက်တာတွေဒါမျိုးတွေလုပ်ဖို့ဆွေးနွေးပါတယ်နောက် Facebook ရဲ့သဘောအရသူတို့မှာကသူ့ရဲ့ policy ကတော့သူကကောင်တူတွေပေါ့နော်နာမည်ဝတ်တွေနဲ့
တောင်း
တူတာသူတို့ comment ပြဘူးပေါ့အဲ့ဒါမျိုးနဲ့သူတို့မူအောင်လည်းညီတယ်ကျွန်တော်တို့လူလာချက်နဲ့ခိုက်ညီတဲ့ဟာကိုဆွေးနွေးပြီးသူတို့ဘက်ကလည်းကူညီလှုပ်ဆောင်ပါအဲ့ရေတို့အတွက်သူတို့လှုပ်ဖို့အတွက်အဲ့ဒီ၃ယောက်ကကျွန်တော်တို့နိုင်ငံနဲ့ဆက်သွယ်ဖို့သူတို့ကိုတာဝန်ပေးတယ်ပေါ့နော် Facebook ကလည်း assign ပေးတာနောက်သူတို့ဒီကနေဝန်ထမ်းတွေကိုဆွေးနွေးပါနိုင်ငံ Facebook user တွေကိုသိစစ်ဖို့ပေါ့24နိုင်ခုနှစ်ရဲ့အဲ့လိုထားရှိပြီးတော့ဆောင်ရွက်ပေးထားပါတယ်အလဲလက်ပေါ့နော်အလဲလက်ကတော့ကျွန်တော်တို့ responsible Facebook user ပေါ့အဲ့ဒါလေးဖြစ်အောင်ကျွန်တော်တို့ဒီဘက်မှာနည်းပညာပိုင်းရပါတော့ monitoring နဲ့ verification တွေဘယ်လိုလုပ်မလဲပေါ့နောက်ပိုင်းမှာကျွန်တော်တို့ဒီမြန်မာနိုင်ငံကဘယ်လိုလုပ်တင်လဲသူတို့ဘက်ကဘာတွေကူညီလဲပေါ့အဲ့ဒါနဲ့သူတို့တခြားနိုင်ငံမှာဟိုအောင်မြင်ခဲ့တဲ့ဖြစ်စဉ်တွေပေါ့နော်အဲ့ဒါတွေလည်းပြန်လည်ဆွေးနွေးပါတယ်ဆွေးနွေးပြီးတော့နောက်တကယ်တမ်းကကျွန်တော်တို့ရဲ့စီစဉ်လူထုပေါ့အထူးသဖြင့်လူငယ်တွေကို awareness ပေးဖို့တို့ရဲဆိုတာသူတို့နဲ့ကျွန်တော်တို့နဲ့သဘောတူပါတယ်သဘောတူပြီးတော့အဲ့ဒီမကြခင်ပေါ့နော်ဒီလပိုင်းထဲမှာ Facebook ရဲ့ Google ရဲ့နောက်ကျွန်တော်တို့မှန်းတာတော့ Twitter ပေါ့နော် Twitter ပါပါဖို့မှန်းတယ်အဲ့ဒါနဲ့ဒီကမြန်မာနိုင်ငံမှာရှိတဲ့ Facebook user တွေ ID ပညာရှင်တွေလူငယ်တွေနဲ့သူတို့ဝယ်လေးလို့ပြီးတော့အပြန်လန်ဆွင့်ကြည့်မယ်ပေါ့နော်အဲ့ဒါလည်းညီမဆက်သွယ်ရေးပေါ့နော်သူကအခုတော်တော်ဆယ်စီစဉ်နေတယ်နောက်ရေရှည်ကတော့ပေါ့နော် Facebook ကိုကျွန်တော်တို့ကောင်းကျိုးပေါ့နော်အများကြီးသုံးလို့ရတယ်မှာဆိုးကျိုးပေါ့နော်ရာသွေးမှုကင်းနေအချမ်းဖက်တာတွေအခုလိုမျိုးအမုန်းတရားတွေပေါ့နော်ပြန်ပွားပေါ့အောင်လုပ်တဲ့ဟာတွေကိုရေရှည်မှာဘယ်လိုထိန်းလဲဆိုတော့သူတို့နဲ့ဆွင့်ကြည့်ကြတာတော့ကျွန်တော်တို့ဒီမှာလိုအပ်နေတဲ့ Cyber Law ပေါ့နော
်
Cyber Law ရဲ့နောက် Responsible Cyber Citizen ပေါ့ဒါမျိုးတွေအတွက်ဒီပညာပိုင်းကကူညီသွားမယ်ဆိုတော့ American ဘက်ကတော့ကျွန်တော် Google ရဲ့ Facebook ရဲ့ Now Asia Foundation ရဲ့ပေါ့နော်ဘလိုလာလာပူပေါင်းဆောင်ရမယ်သူတို့လိုတာကူညီမယ်အဲ့လိုဟိုကျွန်တော်တို့ဟိုသဘောတူညီထားပါတယ်ဟော
ဆိုတော့လက်ရှိမှာဒီမန္တလေးလိုဖြစ်စဉ်မျိုးမှာဒီ Facebook ကနေပြီးတော့ဒီလိုမျိုးအမုန်းတရားတွေပြန်ပွားသွားအောင်ဖြန့်ဖြူးနေတဲ့ဟာတွေနိုင်ငံတော်သမ္မတကြီးမိန့်ခွန်းမှာလည်းပါပါတယ်နောက်ကွယ်ကနေပြီးတော့လူတစုသူမဟုတ်ဟိုတူတယောက်ကနေပြီးတော့စနစ်တကျဖန်တီးတယ်ဆိုပြီးတော့နိုင်ငံတော်သမ္မတကြီးကလည်းမနေ့ကလွှင့်တဲ့မိန့်ခွန်းထဲမှာပါပါတယ်ဆိုတော့အဲ့ဒီဟာဘလောက်ဆိုးရွားတယ်လို့ကြာစောထေလို့နေနဲ့ယူဆပါလေခင်ဗျ
ဒါကတော့ criminal ပေါ့နော် criminal ဘိုင်းမှာ ongoing process ဖြစ်တဲ့အတွက်အသေးစိတ်ကိုတော့ကျွန်တော်တို့ပြောကြားလို့မရလို့ပေါ့နော်စုံစမ်းစစ်ဆေးဖော်ထုတ်ဆဲကိစ္စတွေပေါ့နော်အချိန်တိုင်းတော့အားလုံးသာဝန်ရှိသူတွေဖွင့်ကြပါပါကျွန်တော်တို့ဒီဘက်အပိုင်းမှာ Facebook နဲ့ဘိုင်းမှာတော့အဲ Facebook နဲ့အဲ့လိုနှုံးနှစ်ဖက် agreement ပေါ့နော်ကျွန်တော်ပူးပေါင်းဆောင်ရွက်တဲ့အချိန်မှာသာသွားတွေ့ရတယ်ဆိုတော့တချို့ Facebook တုံးပြတဲ့ဟာတွေမှာ delay ဖြစ်သွားတယ်တချို့ဟာတွေကိုသူတို့ ban လုပ်တာတွေအဲ့ကာလပြီးတဲ့အချိန်မှာတော့တော်တော်လေးကိုဒီအပေါ်ကနေပြီးတော့လုံဆော်တာတွေပေါ့တော်တော်လေးကိုတိတိတသာပေါ့နော်ချော့ချသွားတဲ့အနေကတွေ့ရပါဆရာနဲ့ပတ်သက်ပြီးတော့တို့ဘက်ကလည်းချိန်ရွေးပေါ့နော်လုံနိုင်မကူနာကျွန်တော်ပြောတဲ့အတိုင်းတို့တို့ပြ24နာရီပေါ့နော်အားလုံးဖြေချထားပြီးတော့ဒီဘက်ကကုညီတောင်းတဲ့ပုံမျိုးဒီတို့ဘက်ကတွေ့တာမျိုးဒီလောက်သွားပေါ့
ဟုတ်ကဲ့ဥမာကျွန်တော်တို့ဒီမြန်မာနိုင်ငံကခြေတော်အာရှမှာ Facebook အသုံးပြုတဲ့အများဆုံးနိုင်ငံစီးရင်ထဲမှာလည်းပါတယ်လို့သိရတယ်။နောက်မနေ့ကဒီဦးဇာကနာပြောတာဆိုရင် Facebook တုံးတဲ့လူကတသန်းကျော်လောက်တောင်ရှိတယ်လို့ပြောတယ်။ဆိုတော့ကျွန်တော်တို့တိုင်းပြည်လူကြီးအနေထားနဲ့ဆိုအတော်များတယ်လို့ဆိုရမှာပါဆရာ။ဆိုတော့အဲ့လိုမျိုးဒီလူငယ်တွေရောအားလုံးမှာကျွန်တော်တို့နေနဲ့ဒီ Facebook ပေါ်မှာရေးသားတဲ့ဟာတွေမှာဘယ်လိုမျိုးဒီတောင်းခံမှုရှိရမယ်လို့ဘုံဘူးတို့အနေနဲ့ယူဆပါလေခင်ဗျ။အ
ဲဒါကတော့ success story ပေါ့နော်။သူတို့ Facebook ဘက်ကအဲသူတို့ Facebook တာဝန်ရှိသူပြောတာရှိ။ပြောတာရှိရဆိုတချို့နိုင်ငံတွေမှာလုပ်ခဲ့တာက profile ပေါ့နော်။ Facebook user profile မှာအတူလုပ်လို့မရဘူး။အမှန်အစ်မှန်ပေါ့နော်။ real account real page အဲ့လိုတုံးမှပဲခွင့်ပြုတယ်ဆိုတော့အဲ့ဒါကိုကြတော့ဘာနဲ့ထိန်းလဲဆိုတော့ law နဲ့ထိန်းတယ်ပေါ့နော်။အဲ့ဒါမျိုးရေရှည်ကကျွန်တော်တို့ကခုနပြောလိုလိုပဲ Facebook user တသန်းဆိုတော့ညာလေအဲ့ထက်မှာကျွန်တော်တို့ကအကောင့်အတူကဘယ်လောက်ထိပါမလဲဆိုတာတော့တွေ့ကြည့်ရင်တော့ရခိုင်တို့များများပါလိမ့်မယ်။နောက်တစ်ချက်ကစိန်ခေါ်မှုကပါလဲဆိုတော့ကျွန်တော်တို့ Ori Ru ကိုကျွန်တော်တို့ Telenor တို့နိုင်ငံတကာပေါ့နော်တယ်လီဖုန်းကုမ္ပဏီကြီးတွေဒီတော့ဝင်ရောက်လာတဲ့အချိန်ကျရင်ကျွန်တော်တို့ရဲ့မိုဘိုင်းဖုန်းအသုံးပြုမှုမြင့်တက်လာတဲ့အမြတ်ပေါ့နော်။ကျွန်တော်တို့ Facebook အသုံးပြုကလည်းတစ်ချိန်တည်းမှာပဲစိန်ခေါ်တွင်းမှာမြင့်တက်လာ။မြင့်တက်လာတဲ့အခါကျရင်ကျွန်တော်တို့မျိုးဆက်တွေမကောက်ဘူးလေ။နောင်လာမဲ့မျိုးဆက်တဲ့လူငယ်တွေအထူးဒါမျိုးကို Facebook ပေါ်ကနေမုန်းတရားတွေဟိုကြောက်ကြတော့နောက်ဒါဝန်ခံတဲ့ user တွေဖြစ်အောင်ဘယ်လိုလုပ်လဲဆိုတော့ Facebook မှာလည်းသူကြောထုံးလုံကြီးရှိရတယ်။အဲ့ဒါတွေကတော်တော်များများကမသိကြဘူး။မသိကြတော့သူတို့ Facebook ပြောတာက Facebook ကိုအသုံးချပြီးတော့ဖောင်းကျိုး ချမ်းသာရတော့အောင်လုပ်ကြတဲ့ခါတွေကအများကြီးပေါ့နော်မျိုးတွေကိုဒီဘက်ကလူငယ်တွေကိုသူတို့ကတော့ပြောပြမယ်လူငယ်တွေကသိကျင်တာကြီးမေးမယ်နောက်ဒီဘက်ကဒီလူတို့ပေါ့နော်နောက် civil society ရဲ့သဘောတူညီချက်နဲ့ပေါ့နော်ဒါမျိုးတွေကျွန်တော်ရေရှည်လုပ်သွားမှာရတယ်အစိုးရတခုတည်းဆိုရင်တော့အစိုးရကနေပြီးတော့ဆက်မှတ်တဲ့စီမင်းစည်းကမ်းတွေဒီလူတို့ပါဝင်တဲ့လူပေါင်းပေါ့နော်ဒါမျိုးတွေလုပ်သွားဖို့တော့ကျွန်တော်တို့ဆက်ဖို့နဲ့ပေါ့နော
်ဆရာဦးစောတွေကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါ